စကိုင်းတိုင်းတပိုင်းဆိုင်ဆက်တိဆောက်ချိန်ကမြေယာရီလက်လွတ်ဆုံးရှုံးသွားတဲ့လယ်သမားတွေဟာစားထိုးရရှိထားတဲ့မြေယာရီမှာတရားဝင်လွတ်ကင်နိုင်ဖို့ကြိုးစားနေပေမဲ့ခုထိပုံစံခုနှစ်မရရှိကြသေးဘူးလို့တောင်သူလယ်သမားတွေကပြောပါတယ်။တပိုင်းဆိုင်ဆက်ကို1996ခုနှစ်ကတိဆောက်ချိန်မှာလယ်သမားတွေရွှေ့ပြောင်းပေးရပါတယ်။ပုံစံခုနှစ်ရှိထားတဲ့မြေယာရီကိုဆွတ်လို့ရတာဖြစ်ပြီးတတော်ကျိုးဝိုင်းမြေမှာအနာပိုင်တွေကနေရာချထားပေးခဲ့ပါတယ်။ဒီမြေတွေမှာလုတ်ပိုင်ခွင့်ရအောင်ဥပဒေနဲ့အညီလျှောက်ထားချိန်မှာလယ်သမားတွေပြဿနာကြုံရတာပါပဲလို့တောင်သူလယ်သမားအကျိုးဆောင်ကွန်ရက်တာဝန်ကဦးစော်ရမ်းကပြောပြပါတယ်။
အဲ့တုန်းကချပေးတဲ့ခါကစစ်အစိုးရဖြစ်စေကဘူး။မြေစည်းတွေနဲ့စနစ်တကျဖုံမာဆွတ်လွတ်ထားတဲ့ဧကအတိုင်းပြီးအဲ့ဧကနဲ့နည်းပြီးတော့လည်းရတယ်။ပို့တော့မရဘူး။ဒီသူလွတ်တော်တွေပေါ်လာတယ်ပထမကျင်းဒီသူလွတ်တော်ပေါ်လာပြီးတဲ့နောက်ပိုင်းပထမကျင်းဒီသူလွတ်ကပေါ်ပေါက်တဲ့အစိုးရနောက်ဆက်နေမြေယာဉ်ခုတွေပြထမ်းပြီးတော့ပုံစံခုံးလို့ခေါ်တဲ့နေရာမြတ်ပတ်ပုံတင်နေဆောက်ထားရပါတယ်။အဲ့လာရဖို့စူးစမ်းတဲ့အခါမှာကြမှာကျွန်တော်တို့ဒုက္ခရောက်ပါတယ်။တစ်တော့ဒီမြေတွေကိုမဆွတ်လွတ်ဘူးဆိုပြီးတော့မပေးနိုင်ဘူးဆိုပြီးတော့ဇာလန်းနေရာဖြစ်လာပါတယ
်။မြို့နယ်လေးခုကလယ်သမားတွေနေရာရှစ်ပြောင်းပေးရတာဖြစ်ပြီးပုံစံခုနှစ်ရဖို့ကြိုးပမ်းရပုံကိုကျွမ်းလာမြို့နယ်အင်းနိုင်ကျေးရွာကဥဟန်ရင်ပြောတာကအ
င်းနိုင်ရွာကအင်ကဝေါဒီမှာထောင်ပေါက်အောင်ရှိပါတယ်ခင်ဗျာအဲကျွဲတဲ့ရွာကတော့အဲအင်ကထောင်နီးနီးလောက်ရှိပါတယ်တောင်သူပေါက်က400ကျောင်းကျောင်းရှိမှာပေါ့ဗျာနေရာပေါက်လိုက်ရင်အဲတကိုင်းတိုင်းကလည်းလွန်အောင်ဆိုတော့မှမန္တလေးကိုသွားလို့မှာအဲ73နာရီတည်းရပါတယ်ခင်ဗျာလက်ရှိအနေအထားလည်းကျွန်တော်တို့ဒီမှာလက်တွေ့ရောက်လာတော့မရှိသေးပါဘူးခင်ဗျာအဲ့တော့ဆင်းပြီးတော့မှတော့သူတို့စစ်သားတွေကတော့ရှိတယ်ဗျ။အဲမလို့ဒီဟာနဲ့ပတ်သက်လို့ဘယ်လို SSG လဲဆိုတော့ကျွန်တော်တို့လည်းမသိရဘူးပေါ့ဗျာ။အဲ့တတော်ဦးကြီးဌာနကလည်းကျွန်တော်တို့ဒီမှာဆင်းပြီးတော့မှမေးပါလေ။တတော်ဦးကြီးဌာနကတော့သူတို့ကမြေမြေလေးလားနဲ့အဟုတ်မဟုတ်ဆိုတဲ့အပိုင်းကိုကွန်းဆင်းတဲ့အပိုင်းလေးပဲရှိတော့မှနောက်ဆက်တွဲအရှင်ကတော့ဘာမှမလာဘူးပေါ့
။မြေသိမ်းခံရတဲ့မြို့နယ်လေးခုကလွတ်တော်ကိုယ်စားလှယ်တွေဒီကိစ္စဆောင်ရွက်နေပုံကိုဥစော်ရန်သိထားတာကတော့
ဒီလူကိုယ်စားလှယ်၄ယောက်ရှိပါတယ်။ဒီပြည်သူကိုယ်စားလှယ်တွေကပြေရဲ့ပါမှာလဲဆင်းသွားတယ်ပြောတယ်။သူတို့အနေနဲ့ဘေးဖို့နေမြေမြန်ဖို့အဲနောက်တစ်ခါဒီပုံစံခွန်နဲ့ပတ်သက်ပြီးတော့ဆုံးဖြတ်ဖို့တစ်တော်မြေဖြစ်မတတ်မှတ်ဖို့ဆိုပြီးတော့တဲ့သူဆောင်ရွက်ပေးမယ်လို့လည်းပြောပါတယ်ခင်ဗျာ။ဒီပုံစံခွန်ရရှိရေးဟာမခက်ပါဘူး။ဘာဖြစ်လို့ဆိုတော့မြေလို့မြန်ရင်းတွေကိုပေးရတာမဟုတ်ဘူး။သူများပေးပြီးသားတော့အရင်လုံကတည်းကပေါင်း23နှစ်ကပေးပြီးသားဟာလေးကိုလုတ်ပြုံမရှိပါဘူး။
အပန်းစိဆေးရီကိုဆက်အောက်မှာတည်ရှိတဲ့မြို့နယ်တွေကရရှိလို့စိုက်ပျိုးဖြစ်ထွန်းပေမဲ့နေရကရွှေ့ပြောင်းပေးလိုက်ရသူတွေကတော့အခက်အခဲတွေကြုံရတာပါဆေးရီမနစ်ကနည်းသွားတဲ့အတွက်ကျွန်းလာမြို့ဟောင်းနဲ့ကျေးရွာဟောင်းတွေပြန်ပေါ်လာလို့နေရာဟောင်းကိုပြန်သွားကြည့်သူတွေရှိခဲ့ပါတယ်ရှင်